စီရတင်မှလည်းရခိုင်ပြည်နယ်အတွင်းမှာတက်မော်နဲ့အေးရခိုင်လက်နက်ကိုင်အဖွဲ့ရဲ့အကြောင်းဒီကနေ့မှလည်းကြောက်တော်နယ်မြောက်ဦးမြို့နယ်အတွင်းတိုက်ပွဲဖြစ်ပွားပါတယ်။ကြောက်တော်မြို့နယ်အတွင်းကတက်မော်စီရင်နန်းကိုအေးဖက်ကနေမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့ရင်းနန်းတချို့ပြည်စီခဲ့ရတယ်လို့အေးဖက်ကရောတက်မော်ဖက်ကပြောပါတယ်။မြောက်ဦးမြို့နယ်ဖက်မှာလည်းတိုက်ပွဲဖြစ်ပွားခဲ့တယ်
မတော်နဲ့အေးအေးရခိုင်လက်နက်ကန်တပ်ဖွဲ့တို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးအထူးခြားကြဆုံးတွေလည်းရှိခဲ့ကြောင်းအေးအေးတန်ကြာရေးတာဝန်ခံခန်တုခကပြောပါတယ
်ဒီနေ့တော့ဟိုတိတ်ကြတော့ဟိုရေရတော်များများမှာဖြစ်နေတာရှိတယ်ဗျ။ဟောဒီနေ့ဒီမနေ့3နာရီကစပြီးတော့ဒီတောက်တော်မြေနယ်ကားကြီးရောင်းနဲ့အဖြစ်ဆက်လေကီလိုမီတာအပွားနောက်မှာဒီကြောက်တဲ့ဘလောကာလမှာထက်မှာပေါ့နော်ဒီဒမစစ်တရဲစစ်တော်ခြေကုန်းကြီးပါတဲ့စစ်ရင်တန်းကိုကျွန်တော်တို့ဒီခန်းကျက်တဲ့ကမန်ဒိုတွေကနေပြီးတော့ကြောက်ကြတဲ့ဖြစ်ရှိတာရှိတယ်အဲ့ဒီမှာဒီလိုဒီစစ်တော်နဲ့စီးကိုချင်းတို့အပြည့်မှာပေါ့နော်ရှင်းမင်းတက်ခင်းမှပြတာဆိုတော့အဲ့ဒီမှာအခုတရားရတဲ့ဥစ္စာကတော့ဒီလေးစီအခက်ကြီးတာပေါ့နော်နောက်တစ်ခုကတော့ဒီရောင်းရင်းနဲ့စောက်ကူပြင်းနဲ့ဒီအုပ်ဖို့ကံကြီးကအကျောင်းညာဒီစစ်ကြောင်းတစ်ခုကိုကျွန်တော်တို့ကကနေပြီးတော့ရှင်းမင်းတက်ခင်းရှိရန်ဒီကကတော့ဖြည်းဖြည်းချင်းကြာခွင့်ပါလေနော်ပြည်သူရင်တတိနေပြီးတော့ဒီမကိန်းတိုင်းတိုင်းအဲ့ဒီတိုက်ကိုဖြစ်တဲ့နေရာကိုနော်ကြာဝေးခဲ့တာပဲဒါမှမဟုတ်ဘုံချတာတွေပါတယ်လို့ဒီမလုပ်ဖြစ်ကြည့်ရအခုလည်းဒီတော့အဲ့ဒီတော့ဘလောကလာမထက်မှာတိုက်ကိုဒီနေရာမကိန်းတိုင်းမှာဖြစ်နေရတာ
ဒီဖွဲ့ကပြောတဲ့ထိခိုက်ကြဆုံးမှုသတင်းတွေကိုတော့အကြာတည်ပြုလို့မရပါဘူးသမတော်သတင်းမှကြံကြရေးဖွဲ့တွဲပက်တွင်မှုဘုံမှုချုပ်စွန်မင်းထွန်းကတော့ကြောက်တော်မျိုးနဲ့တွင်သမတော်ရင်တန်းတိုက်ခိုက်ခံရမှုမှာထိခိုက်မှုရှိခဲ့ကြောင်းအတည်ပြုပြောဆိုခဲ့ပါတယ
်။ဒီအပိုင်းကတော့ကြောက်တော်မျိုးကမှာအခုချိန်မှဖြစ်ပါရှိတယ်။ကျွန်တော်တို့နှစ်နာရီဝယ်တုန်းကကျတော့ဒီလိုမျိုးဖြစ်သွားတာရှိတယ်။မန်ဆဲတိုက်ခိုက်ခံတာပေါ့သမတော်ရင်တန်းကမန်ဆဲတိုက်ခိုက်ခံတာရှိပါလေ။အဲရင်တော့အနည်းငယ်ဖြစ်သွားတယ်။ဟိုစစ်ပီးတူရောက်ဆံရပါတယ
်။မင်းညာချင်းနိုင်ကြီးမြောင်းမျိုးနဲ့တာဝူရွာလေးတိုက်ပွဲဖြစ်ပွားခဲ့ပြီးကောင်းရွာရတဲ့ဆောင်လေးပါဟာရွာနဲ့ပမိုင်လောက်ဝေးတဲ့ကြောက်တော်မျိုးနဲ့ဇနင်းကရွာဘက်ကိုစစ်ပြီးတင်းချောင်လာရတယ်လို့ကောင်းရွာသားဦးဆန်အေးကပြောပါတယ်
သိပွေရာတို့ညနေရှိနေရင်နီးနီးမှစားရှိတာပါ။ဒီကိန်းတမ်းလိုနဲ့မြန်မာတမ်းလိုနဲ့ထိတာလို့တောင်းဝန်ညာပြုတယ်လို့ကြောက်ပါရင်ရွာနဲ့ဆိုရင်အခုထိတာနဲ့ချင်းလက်ခံလောက်ဝမ်းပြမှာထိပါ။ထိတဲ့နေရာကကျောင်းရွာအရှိတဲ့စန္ဒာမင်းခရောက်အရှိစင်နာကြီးတောင်းဝန်ညာရှိမှာတို့ပိတ်ကံနေပါရောတို့မကြောက်ကြီးမကြောက်ကြီးဆိုရင်တို့ကျွန်တော်တို့ကဒီဘက်ရွာကမနေ့ကဘာဖြစ်လာမနေ့ဘီဆိုပြီးတဲ့ဟိုချောင်းကိုကူးပြီးတော့ဟိုကျန်းနာရရာတို့ထွက်ကြရရင်ဥယျာဉ်ဆိုရင်ကျွန်တော်တို့ခမ်းမန်းလောက်ဆိုတော့ဟိုလူတစ်ထောင်ငါတို့ကျုံမေလို့ထိုင်ပါ
ညကတောင်ရွာလေးတိုက်ပွဲဖြစ်စဉ်တွင်ဇနင်းကရွာဘက်လက်နက်ကြီးတွေကြားရောက်ခဲ့သလိုသောချာရှူရင်းဆိုတဲ့ဇနင်းကလူသမီးတူလည်းထိခိုက်ဒဏ်ရာရရှိလို့ဒီမနက်မှာစစ်တွေစေရုံကိုပို့ဆောင်ခဲ့ရတယ်လို့လည်းဇနင်းကကြေးရွာအုပ်ချုပ်ရေးမှူးဦးမောင်ကျော်ရင်ကပြောပါတယ
်ကျွန်တော်တို့ရွာမှာဖြတာကတမျိုးကြီးဖြတာရှိဇနင်းကိုထိတာကတယောက်ပဲရှိတယ်ဒါရှင်များတော့ဇနင်းရွာတော့တစ်ချက်ရှိတယ်လေဒီထဲပုံရမ်းပါလိမ့်မင်းကကြောက်ဖို့တော့ပေါ်တော့ကြောက်တော့ဆန်မှန်းဒီဒီကံကအထင်းမောင်အပြောက်တော့တယ်လို့ဓာတ်နေလို့ပြရတယ်တကယ်တော့ကျွန်တော်တို့ဒီ၉နာရီလောက်ကလေးစိတ်တွေပေါ်ပြောတယ်
ကြည်စံစီမှာတန်ရာရရှိခဲ့တဲ့မျိုးသမီးကိုညမထွက်ရမိတ်ကြောင့်ဒီမင်းကဆေးရုံပို့ပေးနိုင်တယ်လို့သူကပြောပါတယ်မင်းညကမြုံမြုံနဲ့တွင်တိုက်ပွဲဟာအေအေဖွဲ့နဲ့တာမာစီးသိမှုတိုက်ပွဲလို့အနောက်ပိုင်းတိုင်းစစ်တပ်ကချုပ်တမတော်ပြောခွင့်ရဘူမူကြီးဝင်းစော်ဦးကပြောပါတယ်
မင်းကတော့အဲ့အရာကညာဦးဟိုဘက်ကောင်းဦးလင်းမူတော်နာမှာဖြစ်တာအဲ့တော့တာမာပါညာညချင်းမာရုံးနောက်ဖြစ်တ
ယ်မြမတမတော်နဲ့ရခိုင်လက်နက်ကန်အီတို့ကြားဒီမေလပိုင်းမှာစိုက်ပွဲဖြစ်ပွားမှုပုံမှုကျေပြတ်လာနေပါတယ်စိုက်ပွဲဖြစ်ပွားမှုနဲ့သူစစ်ဘေးရှောင်ရေးသွက်ဟာလည်းတိုးပွားလာနေပါတယ်ဒီခိုင်ပြည်နယ်6မြို့နယ်မှာစစ်ရှောင်ဥယျာဉ်38,000ကျော်တိုးပွားနေတယ်လို့စားတော့နေဆိုင်ရေးမှာလည်းအဆက်သဲတွေနဲ့ရင်ဆိုင်နေရပါတယ်မကြမ်းမီမိုးရွာတွေရောက်တော့မဲ့အချိန်တွေကြောင့်ယာယီစခန်းမှာနေထိုင်ဖို့အခက်အခဲရှိနေသလိုအစိုးရကယ်ဆယ်ရေးလုပ်ငန်းစဉ်ပိုင်းကလည်းမတွေ့မြင်ရသေးတာကြောင့်နေထိုင်ရေးအခက်အခဲတွေနဲ့တွေ့နိုင်တယ်ဆိုပြီးစစ်ကြောင်ကူညီပေးဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ